Welcome to the Voice of America in Burmese.
American ပြည်သူ့အစီအစဉ်များဝိုင်းမှာပါပါစီးပွားနေကိုဒီမှာစံတော်ချိန်9:00ကနေ10:00အထိလိုင်းလုံးမီတာ30တက်30နဲ့50တက်နဲ့လိုင်းလုံးမီတာ190ကိုပြင်VOA မေဂန်မီရောင်စုမှာကိုဗစ်-19ရောဂါကြောင့်သေဆုံးသူထောက်ရလောက်ဟာပြည်ပေါ်ကာလလို့သတ်မှတ်ခေါ်ဆိုကြတဲ့လူမဲတွေစပိန်နယ်ဝင်တွေဌာနတိုင်းဒေသတွေနဲ့အာရှအမေရိကန်တွေဖြစ်ကြတယ်လို့ABC သတင်းဌာနကတောက်ကြနေမှာပြောပါတယ်။ABC သတင်းဌာနနဲ့ပြည်မှုဆိုင်ရာတရားစီရင်စနစ်ဆိုင်ရာလုပ်ငန်းဆောင်ရွက်နေတဲ့အကျိုးမြတ်ပါတဲ့သတင်းမီဒီယာအဖွဲ့ The Marshall Project ရဲ့ sensitive ခုမှာအဲ့လိုတွေ့ရှိခဲ့တာပါ။အမေရိကန်နိုင်ငံကကပောင်းမှာရောဂါကူးစက်မှုနဲ့သေဆုံးမှု9,600တန်းနဲ့သေဆုံးသူ 3,800 ကျော်ကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဗဇိုနိုင်ငံမှာတော့ကူးစက်သူ3တန်းခွဲရှိပါတယ်။ဒါပြင်ဥရောပနိုင်ငံအများပြားမှာလည်းရောဂါကူးစက်မှုတွေပြန်မြင့်တက်လာနေပါတယ်။စပိန်မှာပြီးခဲ့တဲ့ပတ်ကဗိုင်းရပ်ကြောင့်ဆေးရုံတက်ရတဲ့သူဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကထက်နှစ်ဆပိုများပြီးတော့ဂျာမနီမှာလည်းကျောင်းတွေပြန်ဖွင့်ပြီးတဲ့နောက်ကူးစက်မှုတွေတိုးလာတဲ့အတွက်ရာနဲ့ချီတဲ့ကျောင်းသားတွေနဲ့ကျောင်းတော်ဝင်ရှိသူတွေကိုအသွာလာကန့်သတ်ပြီးတော့တိကျခွဲနေနေရတယ်လို့ပြောပါတယ်။Johns Hopkins တက္ကသိုလ်ရဲ့စီးရင်ရတော့ဘဝတော်မှာ virus ကူးစက်ခံရသူ23သန်းလောက်ရှိပြီးတော့သေဆုံးသူကတော့7သိန်းလောက်ရှိဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ corona virus ကရောဂါဟာ1918ခုနှစ်ကဖြစ်ခဲ့တဲ့ Spain တုပ်ကွေးလောက်မကြာပဲနှစ်နှစ်အတွင်းမှာဆုံးသက်သွားဖို့မျှော်လင့်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကြီးကဲ Dr. Tedros Ghebreyesus ကတောက်ကြားနေမှာပြောလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတည်း virus ကူးစက်မှုတွေတိတိကျကျထပ်တိုးခဲ့ပြီးတော့မြို့တော် New Delhi နဲ့ Mumbai မြို့တွေပါဝင်နိုင်ငံတောင်ပိုင်းကပြည်နယ်တွေမှာပါကူးစက်မှုတွေတိုးလာနေပါတယ်။ဒီနေ့မှာနိုင်ငံတော်ဝန် virus ကူးစက်ခံသူ 6,988 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူဦးရေဟာ 2.9 သန်းကျော်သွားပြီဖြစ်ပြီးတော့ကမ္ဘာမှာရောဂါကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်လာပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ကမ္ဘာလုံးတိုင်းတားရအိန္ဒိယနိုင်ငံဟာနေ့စဉ်ကူးစက်မှုလုံးမှာအများဆုံးစံချိန်တင်ခဲ့တာဟာ18ရက်သက်တမ်းရှိသွားပြီဖြစ်ပါတယ်။ကူးစက်ခံသူတွေထဲကရောဂါသက်သာပျောက်ကင်းလာသူ 2.2 သန်းရှိတယ်လို့ပြောပါတယ်။ဗိုင်းရပ်ကြောင့်သေဆုံးသူဦးရေဟာ 9,000 ကျော်ရှိပြီးတော့ American Brazil နဲ့ Mexico နိုင်ငံတွေပြီးရင်သရုတ်ထအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ virus ကူးစက်မှုတွေပြန်ဖြစ်လာတာကိုတနိုင်ငံလုံးအတိုက်အတာနဲ့ထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့လူစုလူဝေးမလုံးကြဖို့တားမြစ်လိုက်ပြီးတော့ညဘက်သွားလို့ရတဲ့အရပားတွေညကလပ်တွေဖျားเจ้าတွေကိုပိတ်လိုက်သလိုအောက်သားပွဲတွေကိုလည်းပြိတ္တတွေမှာပဲကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့ virus ကူးစက်ခံသူ332ယောက်ထပ်မံတွေ့ရှိခဲ့ပြီးတဲ့နောက်ကျန်းမာရေးဝန်ကြီး Park Nun Ho ကအဲ့လိုကြေညာလိုက်တာပါ။ဒါဟာတောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကူးစက်မှုလုံးရာနဲ့ချီတွေ့ရဟာအခုဆိုရင်900ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်မှုအများစုကတော့ဆိုးမျိုးကဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းမှာပြည်တွင်းမှာအချင်းချင်းကူးစက်သူမရှိပေမဲ့ပြည်ပကပြန်လာသူ22ယောက်မှာတော့ virus ကူးစက်ခံထားတာကိုတွေ့ရတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြည်နိုင်ငံဟာပြည်တွင်းမှာအချင်းချင်းကူးစက်မှုတွေထိနိုင်ဖို့ရည်ရွယ်မယ်လဲဟောင်ကောင်မှာတော့ virus ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ခက်ခက်ခဲခဲရုန်းကန်နေရပြီးတော့ကူးစက်သူဦးရေဟာ3000တိုးပြီးတော့4600ကျော်နဲ့သေဆုံးသူ85ယောက်ရှိပါတယ်ခင်ဗျာ။မီမျောတွေရဲ့ရုရှားတိုက်ခိုက်ခံကောင်းဆောင် Alexey Navalny ကိုသေဆောင်လာတဲ့လေဟာဒီနေ့မနက်စောပိုင်းကဂျာမနီနိုင်ငံဘာလင်မြို့ကိုဆိုက်ရောက်သွားပြီးဖြစ်ပါတယ်။သူကဘာလင်မြို့ရဲ့အဓိကဆေးရုံတစ်ခုဖြစ်တဲ့ Charity Clinic ဆေးရုံမှာကုသမှုတွေလုပ်သွားမှာဖြစ်ပါတယ်။အတိုက်ခံကောင်းဆောင်နဗောနီဟာရုရှားနိုင်ငံရှိဘက်ချမ်းကစိုက်ဘီးရီးယားဒေသမှာအစိတ်ခတ်ခံရတယ်လို့သံသယရှိနေတာဖြစ်ပါတယ်။နဗောနီကိုဂျာမနီမှာဆေးကုသခွင့်ပြုဖို့တောင်းဆိုနေတာကိုသူတို့အနေနဲ့ခွင့်ပြုလိုက်တယ်လို့ရုရှားဆရာဝန်တွေကအစောပိုင်းမှာကြေညာပါတယ်။လူနာရဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိပြီးတော့မိသားစုရဲ့တောင်းဆိုမှုရလူနာကိုလွှဲပြောင်းပေးဖို့တောင်းမှာသူတို့မှရှိနေပြီးနောက်ထပ်ဆေးရုံကိုလွှဲပြောင်းဖို့ကိစ္စကိုလည်းမကန့်ကွက်ပဲသဘောတူလိုက်ပြီးတော့ဒီကိစ္စကိုနဗောနီရဲ့မိသားစုအနေနဲ့အပြည့်အဝတာဝန်ယူရမှာဖြစ်တယ်လို့ On New အမှတ်၁ဆေးရုံကဆရာဝန်ဒေါက်တာအနာတိုလီကလီနီရှန်ကိုကပြောပါတယ်။စောပိုင်းမှာတော့ကတော့နဗောနီကိုတခြားမျိုးကိုရှေ့ဖို့ကတိတ်ကိုအန်ဒီများလွန်တယ်လို့ဆရာဝန်တွေကယူဆခဲ့ကြတာပါ။ဒါပေမဲ့လည်းနဗောနီရဲ့ဇနီးကဒီကိစ္စကိုလှုပ်ဆောင်ဖို့သမ္မတဘူတင်ကိုအင်တာနက်အွန်လိုင်းကနေပန်ကြားခဲ့ပြီးလူတွေကလည်းတောင်းဆိုလာပြီးတဲ့နောက်အခုလိုဂျာမနီမှာသွားရောက်ကုသဖို့ခွင့်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့ဒေါ်မီ960ကိုမိသက်သမား12,000ကျော်ကဝိုင်းဝန်းနှိမ့်သက်နေကြချိန်မှာပဲတခြားပြည်နယ်တွေပါဝင်ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအနေနဲ့လည်းဒီတော်မီကိုငြိမ်းနိုင်ဖို့အတွက်အကူအညီတွေနဲ့အရင်းမြစ်တွေပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတောင်းဆိုလိုက်ပါတယ်။ ဩစတြေးလျနိုင်ငံဟာဒီတော်မီငိမ့်သက်ဖို့အတွက်ကမ္ဘာမှာအတော်ဆုံးမိသားသမားတွေရှိတယ်လို့သူကပြောပါတယ်ဒီတော်မီကပြည်နယ်မြောက်ပိုင်းမှာအကြီးအကျယ်ထိခိုက်မှုတွေရှိနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးညီစံကပြောပါတယ်တော်မီကြောင့်လူတွေတောင်းနဲ့ချီပြီးတော့သူတို့ရဲ့အိုးအိမ်တွေကိုဆုံးခွာထွက်ပြေးနေရတယ်လို့အိမ်နဲ့တခြားအဆောက်အုံရာနဲ့ချီပြီးတော့လည်းထိခိုက်ပျက်စီးမှုတွေရှိတယ်လို့ပြောပါတယ်တော်မီကြောင့်လူ9ယောက်ထပ်မံနေသေးဆုံးပြီးတော့မိသားသမားတွေအပါအဝင်43ယောက်တန်းရာရခဲ့တယ်လို့အပူလိုင်းအတွင်းမှာ2000ကီလိုမီတာ2000ကျော်မီးလောင်ခဲ့တယ်လို့လည်းပြောပါတယ်သမားထောင်ကတော့အခုလိုမီးလောင်ကျွမ်းလာတဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်ကိုအပြစ်တင်လိုက်ပြီးတော့ပြည်နယ်တောင်ပေါ်ရှိသူတွေဟာသူအကြံပေးတဲ့အတိုင်းမလုပ်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညားမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 6833ညဘိုင်းဒိုမီတာ32 kHz 6383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းတွင်မှာဟိုင်းလန့်မီတာ390 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမဲမှာစနေညဘက် VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြောပြနေပါတယ်မြန်မာနိုင်ငံတွေကရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေပေးဖို့နဲ့ရည်ရှိခံမဲ့အဖြေရဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံပြင်ပမှာတိုင်းပြည်မဲ့ဖြစ်နေရတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့လွန်ခဲ့တဲ့3နှစ်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာအခုချိန်ထိဆက်ဒုက္ခရောက်နေကြသလိုCOVID-19 ကြောင့်ဒုက္ခတွေပိုတိုးသွားတယ်လို့ UNHCR ပြောခွင့်ရကတောက်ကြနေမှာပြောလိုက်ပါတယ်။ဒါကြောင့်မို့နိုင်ငံတကာအတိုင်းအဝန်အနေနဲ့ Ranger ဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အကူအညီအရင်အတိုင်းပေးနေတာအပြင်ကြောင်းလဲဆိုးဝါးလာတဲ့အခြေအနေနဲ့ကန့်ညီအောင်ပိုကူညီဖို့နဲ့ရည်ရှိအဖြေရှာဖို့တိုးလို့သင့်ပြီလို့ UNHCR ပြောခွင့်ရ Andres Mahisic ကပြောလိုက်ပါတယ်။ Ranger အတိုင်းအဝန်ဘက်ကတော့ဒီနေ့ပါမြန်မာနိုင်ငံပြင်ပကိုရောက်နေတဲ့ရိုဟင်ဂျာပမာဏကမြန်မာနိုင်ငံထဲလက်ရှိကျန်နေသူရေအတွက်ထက်များသွားပြီးစုစုပေါင်းရဲ့4ဘုံ3ဘုံအထိမြင့်တက်သွားပြီလို့ပြောလိုက်ပါတယ်။ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေထဲတရားဝင်စီရင်သွင်းထားတဲ့ရိုဟင်ဂျာရေအတွက်က86,000အထိရှိနေပြီလို့ဆိုပါတယ်။တကယ်တော့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်ပြန်လည်ခံမယ်လို့ပြောထားတဲ့မြန်မာအစိုးရအနေနဲ့တော့ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျ။မလေးရှားနိုင်ငံကကြီးပပြောင်းရွှေ့အလို့သမားတွေပေါ်တာဝန်ရှိသူတွေရဲ့ပြစ်မှုဆက်ဆံပုံနဲ့ပတ်သက်ပြီးဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်ပြောင်းလူသားတူကိုမလေးရှားဆွေကတည်နေတယ်ပေးလိုက်ပါတယ်။ကြီးပရှေ့ပြောင်းလူသမားတွေပေါ်မလေးရှားဆွေရဲ့လူရည်တွေနဲ့ပတ်သက်ပြီးအဂျာဇီးရာရုပ်သံဌာနကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်အစီအစဉ်ထဲမှာဘင်္ဂလားဒေ့ရှ်အလို့သမားမိုဟာမက်ရီဟန်ကဘာကဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်မလေးရှားအစိုးရဘက်ကအခုလိုတုံ့ပြန်လှုံ့ဆော်လိုက်တာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုချုပ်ခိုင်ရူဒီဇမီဒူအတ်က25နှစ်ရွယ်ရီဟန်ကိုတောက်ကြနဲ့နှောင်းမဲကပြန်ပို့လိုက်ပြီလို့အတည်ပြုပေးပေမဲ့ဘာကြောင့်ပြန်ပို့တာလဲဆိုတာကိုတော့မဖြေခဲ့ဘူးလို့ Writers သတင်းတပုတ်မှာဖော်ပြထားပါတယ်ရီဟန်ဟာတောက်ကြနဲ့ညကကွာလာလပူမြို့တော်နိုင်ငံတကာလေယာဉ်ကွင်းကိုလူဝင်မှုကြီးကြပ်ရေးရာရှိတွေနဲ့ရောက်လာခဲ့ပြီးသတင်းတောက်တွေကိုလက်ဝှေ့ရန်လက်မထောင်ပြခဲ့တယ်လို့မလေးရှားသွေးရပိုင်ဗနာမသတင်းကဖော်ပြလိုက်ပါတယ်။ကမ္ဘာကယောဂဆိုင်ချင်းမလေးရှားသွေးရအနေနဲ့အထောက်ထားမဲ့ဒီပလူသားတွေပေါ်မတရားမှုတွေကြောင့်ဇူလိုင်3ရက်နေ့ကထုတ်လွှင့်ခဲ့တဲ့အဂျာဇီးရာရုပ်သံမှတ်တမ်းအစီအစဉ်မှာပြောခဲ့ပြီးရေဟန်ကိုမလေးအစိုးရကနိုင်ငံတည်းဝင်ခွင့်ပိတ်ပင်တဲ့နာမည်ပြက်စီရင်ဆင်ပြီးတော့ဖမ်းဆီးခဲ့တာပါခင်ဗျာ။တရုတ်နိုင်ငံအဆင့်မြင့်ဆုံးနိုင်ငံကြီးအရာရှိတူတောင်မြောက်ကိုရီးယားဆွေးနွေးပွဲတွေရက်တရုတ်အမေရိကန်ဆက်ဆံရေးစကားစစ်ထိုးနေချိန်တောင်ကိုရီးယားကိုရောက်လာပါတယ်။တရုတ်ကမ္ဘာလက်ပါတီပေါ်လစ်ဗျူရိုဖွဲ့ဝင်ရန်ချီချီအနေနဲ့ကိုဗစ်ကမ္ဘာကရောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းပြီးအဆင့်မြင့်ဆုံးအရာရှိဖြစ်ခုလိုရောက်လာကတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးအသင်းနဲ့တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့လကတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးဖြစ်လာတဲ့ဆူဟွန်းနဲ့တောင်ပိုင်းဆီကံမျိုးဘူဆန်ကတွေ့ဆုံပွဲမှာနှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးနျူကလ িয়ার ဖြတ်သိမ်းရေးနဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားအစိုးရကသတင်းထုတ်ပြန်ကြောင်း Reuters သတင်းဌာနကဖော်ပြလိုက်ပါတယ်။တောင်ကိုရီးယားသမ္မတအင်ဂျီယာတော်ပြောခွင့်ရကမ်မင်းစုကဒီနှစ်ဖက်ဆွေးနွေးပွဲတွေဆွေးနွေးခဲ့တာတွေကလွတ်လပ်တဲ့ကုန်သွယ်ရေးတပတ်တူစာချုပ်ညှိနှိုင်းရေးရင်းချမှုခလဲရေး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဥက္ကဋ္ဌရွေးကောက်တင်မြှောက်ရေးစတဲ့ကိစ္စတွေပါတယ်လို့ ဒီနေ့ကြီးညာချက်ထုတ်ပြောလိုက်ပါတယ်ဒါအပြင်တရုတ်နိုင်ငံအနေနဲ့လက်ရှိအမေရိကန်တရုတ်ဆက်ဆံရေးပေါ်ယက်တီချက်အကြောင်းရှင်းပြခဲ့ပြီးတောင်ကိုရီးယားဘက်ကလည်းအရှိမျောအာရှဒေသငြိမ်းချမ်းနဲ့ဖွံ့ဖြိုးရေးအတွက်ဒီအမေရိကန်တရုတ်ပူးပေါင်းဆောင်ရွက်တဲ့ဆက်ဆံရေးကပိုအရေးကြီးကြောင်းပြန်ရှင်းပြခဲ့တယ်လို့တောင်ကိုရီးယားသမ္မတအင်ဒေါ်ကျော်ကွန်ရကဆက်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မြို့သားဒိဆန်ဦးရင်မှာပန်တာဝဝမာကြီးမိချမ်းဟာတောက်ကြာနေကနောက်ထပ်ပန်တာလေးတကောင်မွေးဖွားခဲ့ပါတယ်ကိုဗစ် -19 ကမ္ဘာ့ကာယရောဂါကြီးဖြစ်နေချိန်အခုလိုချစ်စရာပန်တာဝဝလေးမွေးလာတာကြောင့်ပန်တာချစ်သူတွေအတွက်တော့ပျော်ရွှင်ကြည်နူးစရာအခိုက်အတန့်လေးရသွားတာပါပဲမိချမ်းပန်တာဝဝမာကြီးအနေနဲ့အဖြူရောင်နဲ့လက်ပြာရောင်သက်ပွေဖက်ထားခြင်းစရာပန်တာပေါက်စားလေးကိုမနေ့ကမွေးဖွားပေးလိုက်တာပါမိဖွားတဲ့အထွေထွေကောင်းကောင်းရှိထားတဲ့ပန်တာမိခင်ကြီးမိရှမ်းအနေနဲ့ပွေ့ချီမြှောက်ပြီးကစားခြင်းစရာပန်တာပေါက်စားလေးမွေးလာတာနဲ့ချက်ချင်းပဲပွေ့ချီပြီးတော့ပြည့်စုံစောက်ရှောက်ပေးပါတော့တယ်လို့ဒိဋ္ဌံဥယင်ကျင်းကြားချက်ထဲမှာဖော်ပြခဲ့ပါတယ်။ဒီဒိဋ္ဌံဥယင်ကပန်တာစောက်ရှောက်ရေးအဖွဲ့အနေနဲ့လည်းပန်တာပေါက်စားလေးရဲ့တိတိကျကျတထိုးတန်လေးတွေကိုလည်းကြည်နီးပွဲချခဲ့ရတယ်လို့ဆိုပါတယ်။ဒီကမ္ဘာလုံးကပန်တာချစ်သူတွေအနေနဲ့လည်းဒီဒိဋ္ဌံဥယင်နဲ့ပန်တာပေါက်စားလေးမွေးလာတာကိုပန်တာကံကင်မရာလိုင်းကနေတစ်ဆင့်ကြည့်ရှုနိုင်ခဲ့ပါတယ်ဒီပန်တာကင်ကင်မရာလေးဟာမိခင်ကြီးနဲ့မွေးကင်းစလေးကိုစောင့်ကြည့်ဖို့တက်ထားတာပါတကယ်တော့တကပါလုံးမှာတောင်ရိုင်းဒိဋ္ဌံမျိုးတုံးရှားပါမှုရဲ့နိုင်ငံတကာမျှော်လင့်ချက်အထင်မှန်အဖြစ်ဒီပန်တာဝတ်ဝင်ကြီးတွေကိုသတ်မှတ်ထားတာကြောင့်အခုတံပိုးဖြတ်မရတဲ့ပန်တာသေးလေးမွေးလာတာကတကပါလုံးကတောင့်တနေတဲ့ပျော်ရွှင်ကြည်နီးမှုပြည့်ရဲ့နိုင်ခဲ့တယ်လို့ Smithsonian အဖွဲ့ကြီးရဲ့အမျိုးသားဒိဋ္ဌံဥယျာဉ်နဲ့ဇီဝစောင့်ရှောက်ရေးအဖွဲ့ပဲဒါရိုက်တာစီမန်ဖောကဆိုပါတယ်ခင်ဗျာစနေညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီး VOA American တရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျာကျမဆုမမရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်စစ်တွေမြို့ရဲ့ဒီကနေ့နောက်ဆုံးအခြေအနေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့မှာပြင်ပသွားလာမရှိဘဲပြည်တွင်းကူးစက်မှုဖြစ်နေလူထုကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကအထူးမြန်ဆန်လျက်ရှိနေပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းအထိထုတ်ပြန်ချက်စီရင်အရာ9ရက်အတွင်းမှာကိုဓာတ်ခွဲအတည်ပြုလူနာ45ဦးထိစမ်းသပ်တွေ့ရှိခဲ့လို့ဒီကူးစက်မှုကိုအမြန်ဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်နေပါတယ်လို့ကျမ်းမာရေးဝန်ကြီးဌာနကဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်အထူးသဖြင့်ကတော့ဒီစစ်တွေမှာဖြစ်ပေါ်နေတဲ့ virus ပိုးကမျိုးဗီဇပြောင်းလဲတဲ့အမျိုးအစားဖြစ်နိုင်တာကြောင့်စေတုတေသနာဦးစီးဌာနကနေ virus ပိုးရဲ့မျိုးဗီဇကိုစစ်ဆေးဖော်ထုတ်ဖို့ကြိုးစားနေတယ်လို့ပြည်သူတွေဘက်ကလည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညွှန်ကြားချက်တွေကိုမပြတ်မကွက်လိုက်နာပေးကြဖို့ဒီကနေ့ထုတ်ပြန်ချက်ထဲကျန်းမာရေးဝန်ကြီးကလူထုကိုတိုက်တွန်းသတိပေးပါတယ်စစ်တွေလူထုကြားမှာတော့ဒီချက်ပိုးဆိုးရတဲ့အခြေအနေဆက်ရောက်လာမှာကိုအတော်လေးစိုးရိမ်နေကြတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖတ်တူဖြစ်တဲ့ဦးမောင်သားစိန်ကအခုလိုပြောပြပါတယ
်။အဲဒီမနေ့ကလေးကလော်တော့ရှာလိုက်ပြီလေ။လော်တော့ရှာပြီးတော့ညမထွက်ရအမင်းလေးမနေ့ကလေးကမနေ့ကချစ်နိုင်ကလေးကညမထွက်ရအမင်းထုတ်ပြန်လိုက်တယ်။လူတွေထွက်တာတော့မသိမရှိဘူး။ဟောအခုဒီနေ့မနေ့ကလည်းဆေးချောင်ရောက်ထပ်ပြီးတော့တိုးတဲ့အနေထားဖြစ်တဲ့အတွက်ကြောင့်တမျိုးလုံးကလူတွေကတော့တုန်လှုပ်နေကြတယ်ပေါ့။ဈေးကလေးကမနေ့6နိုင်ကနေနေ့လေတနာကြီးကြီးဒါဖွင့်တဲ့အတွက်ကြောင့်တန်ခိုးကျွန်တော်စစ်တွေကနေရေကုန်သားတွေကားတွေကိုလေတခါလေညောင်ရိုးစခဲကနေတခါလေမစောလာရမယ့်နဲ့ဒီပြန်လို့နေဆိုတော့ရောအဲ့ဒါတွေတော့စိတ်ဆံပါဝါကြတယ်လို့ကျွန်တော်တို့မထင်ဘူးကတော့မတရားတက်တက်လုပ်တယ်လို့ပဲခံစားနေကြရတယ်လူတွေကတော့ပောက်ကွေ့ရမယ်ဆိုတော့ဖြစ်နေပါတယ်အဲ့ဒါအဲ့ဒါပဲကြတယ်
စစ်တွေမျိုးတွင် COVID-19 ကူးစက်မှုကာကွယ်ရေးလှုပ်ဆောင်ထားတဲ့အခြေအနေတွေကိုတော့စစ်တွေမျိုးမှာရောက်ရှိနေတဲ့အနောက်တကားဒေသအကူအညီစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါဗျ
။ဒီမျိုးတဲမှာသူတို့ဒီပိုးသွေးတဲ့လူနာအိမ်တွေပေါ့နော်အဲ့ဒီရှိတဲ့ land တွေတောက်ချောက်တော့လွန်တောက်ချရတယ်ခင်ဗျာအဲ့ဒီ land တွေကိုအဝင်အထွက်တွေကန့်သက်ထားတာပေါ့ပြီးတော့ကျွန်တော်တို့ဒီအဝါဟိုဘက်ဒီဘက်အဝါလက်အစားအဆုံးတွေပါတော့ဒီ security ဘက်တွေကပြည်သူရဲတွေကတောက်ချောက်နေတာတွေရှိပါသေးတယ်။ဆိုရင်လောလောဆယ်လူတွေကတော့အကုန်လုံးကထိတ်တက်လက်စိုးရိမ်မှုတွေတော့နေနေကြတာပေါ့
ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာအခုလိုကမ္ဘာ့ကံရောဂါ COVID-19 ကူးစက်မှုအစုလိုက်အပြုံလိုက်ဖြစ်ပေါ်လာနေတာဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတာမို့ရခိုင်ပြည်နယ်တွင်းကဆေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့ဒီမလုံလောက်တာကြောင့်ဆေးပညာရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေဘက်ကပါဝင်ကူညီဆောင်ရွက်ပေးဖို့စစ်တွေမြို့အခြေဆိုင်ရခိုင်မျိုးသားပါတီဗဟိုဌာနချုပ်ကလည်းဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်မြစ်တာရက်ခံပါတယ် Through party at Topian Janet Badalu, ANP Yakai Muda Party, who Lomuzal Committee, where Dream Mutti Uam Rajoga Kulu Shibiabare.
Kuta Pini region of the Seum Jimabo, Sea Wan, Sea Sea Madi, how go ten nine go, two nine go, a draka, two shibin, Shata Pin nine go, a draka, digalu everything. Nida Alomuta said two line, General Luna de Fume at Red.
ကျွန်တော်တို့ပြောမယ်ဆိုရင်ဒီဖက်ဆေးုံကမနိုင်မနေဖြစ်မှာပေါ့ကျွန်တော်တို့ကရန်စိုးရင်နေကြတဲ့ပုံမျိုးလေးရှိတာပေါ့အဲ့လိုရန်ကုန်ကဆေးဘက်ဝန်ထမ်းတွေစစ်တွေမှာကူညီလှုပ်ဆောင်ပေးဖို့ကိုယ်ဆန္ဒနဲ့ကိုလာနေကြပြီဆိုတဲ့သတင်းပေါ်မှာဒေသခံတွေကလည်းအတော်လေးဝမ်းသာနေကြတယ်လို့ဦးအောင်ခေကပြောပြပါတယ်မင်းစစ်ဆရာဝန်ကြီးတွေလည်းတို့လာနေကြတာတော့သူတွေအတဲတော့ဆိုတော့ ไปปลายตาตัวหัวเราเนี่ยสู้ก็เราว่าคงจะซีซีมุ่งเลยยัดแจมตัวเรียชินเลยเราก็ว่าเลยคือว่าวันนี้มันเตรียมมีสุราเลยชีเดียวจะเอาเนี่ยในเรื่องของเราเล่นตัวเล่นเราคงทุกมันชีเดียวเอชินเลยชีตัวเราก็เนี่ย
จะใครลุ้มยศุลนักไก่จะเอเนี่ยสุยาจะดูจ้าไต้ปุ้ยเรียชินเลยบีซีเอฟรีบขาดเจมานี่เลยจะใครพี่เนี่ยเรื่องมาคู่ลูกก็เป็นนายจีนกูสามุเอเนี่ยเนี่ยบาจงเนี่ยละจ้าไต้ไข่พันธุ์มุริมลูกผู้กูเลยในงานเราตำรายงเดียวกี้ยาอุจจาระเทียบเดียวทำอะไรแต่เช่นเนี่ยมาเวจะใครพี่เนี่ยเรื่องเตรียมเชลเลมยันสันที่จ้าจ้าอยากชินนายเอจวะไปชาร์เรื่องอินเทอร์เน็ตลิฟต์โฟนสัตว์ตัวเยี่ยงอันยันจงเปลี่ยนเพื่อนเบื้องกูเลยจะใครเดียวได้แค่เนี่ยจะใครในงาน
เยี่ยปาร์ตี้เนี่ยเยี่ยแพ้ลูกมุ่งเพื่อซีดีก้าต้องสูนิจ้าบาร์เลยชินจะဒီကနေ့မှာစောပိုင်းမှာရှဲအင်အားအများပြားနဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။တရုတ်နိုင်ငံအရှေ့ပိုင်းပြည်နယ်တစ်ခုဖြစ်တဲ့စမ်းတုံးပြည်နယ်ဖူချုံမြို့ကစစ်ရုံနှစ်ခုကိုဒီကနေ့မနက်တနာရီမှာတရုတ်ရဲတွေကဝင်ရောက်စစ်ဆေးခဲ့ရာဖြစ်ပြီးစစ်ရုံနှစ်ခုပေါင်းအလုံးသမား900ပတ်ဝန်းကျင်လောက်ကိုထိန်းသိမ်းထားပါတယ်။မြန်မာလုံသားခေါင်းဆောင်ကိုလည်းဖမ်းဆီးထားတယ်လို့ဝင်ရောက်စစ်ဆေးခံရတဲ့စမ်းတုံးဒယ်လီဂိတ်စစ်ရုံကမတ်သားစုကဖီယိုရီကိုပြောပါတယ်။
ရဲတွေကတော့အပြင်မှာစောင့်နေပါဗောအထက်တိုင်းမှာတူရဲရဲစောင့်နေတယ်ကျွန်တော်တို့ကတော့ကိုထင်တာကတော့ကို့မှာဘာမှအထောက်ထားလည်းမရှိတဲ့အခါကျတော့မြန်မာတွေမဟုတ်လို့အဲ့လိုမျိုးပေါ့အထောက်ထားမရှိလို့ဖားတာအဲ့လိုမျိုးလည်းထင်တယ်900လောက်ရှိနေထင်တယ်ကျွန်တော်တို့က400ကျော်လောက်ကျွန်တော်တို့လည်းပြန်ပို့မှာတော့မပို့တော့မရှိပါဘူးခေါင်းဆောင်ရောသူကအခုရဲအဲ့လိုဖားတော့လို့အဲ့လိုပြောတာ
ဒီဖြစ်ရတဲ့ပတ်သက်ပြီးပေကျင်းမြို့ကမြန်မာတန်ရုံကိုဆက်သွယ်မေးမြန်းခဲ့ပြီးမြန်မာပြည်ရဲ့ဖြစ်တာကြောင့်တင်းနေလာနေမှာပြန်ဆက်သွယ်ဖို့ VOA ကိုပြောပါတယ်မြန်မာနဲ့တရုတ်အစိုးရချင်းလုံသားသဘောတူစာချုပ်မရှိလို့တရုတ်ပြည်နယ်တော်ဝန်အလုံးလုံးတွေရဲ့မြန်မာလုံသားအလုံးကတရားမဝင်လာရောက်လုပ်ကင်နေကြတာပါစစ်ရုံပိုင်ရှင်တွေကတော့သူတို့ဒေသကအစိုးရနဲ့နားလည်မှုယူပြီးမြန်မာလုံသားတွေကိုလုံခံကြတာပါအခြေအနေတည်ငြိမ်ဖို့စစ်ရုံပိုင်ရှင်ရဲ့ငွေကြေးပေးနိုင်တဲ့အပေါ်မူတည်ကြောင်းစမ်းတုံးပြည်နယ်ကမြန်မာလုံသားကိုစောကိုကူကပြောပြပါတယ
်စစ်ရုံတရုတ်လုံဖန်ခံရတယ်ဆိုတော့မြန်မာပြည်ပြန်အောင်မတည်ချရတယ်အထောင်လူတွေအကုန်လုံးပြန်ပို့တာသူတို့နိုင်ငံဥရေရထောင်ချခြင်းနဲ့ချက်မို့မချရလဲဒီမှာနိုင်ငံနဲ့ချိတ်တက်ပြီးတော့ပြန်ပို့တာဒီဖြစ်အောင်ပတ်စားဘယ်လိုပြထားလဲကျွန်တော်လည်းတီးဦးနေချင်းဆိုတာကတရားမဝင်လုံမတွေ့ဖမ်းရမှာပဲလေ
မြန်မာလူသားတွေကနှိမ့်ချုပ်ကြင်းနဲ့လောရတာဖြစ်ပြီးလာတာကတော့တလောက်ကိုတရုတ်ရွှံငွေ3,000မြန်မာငွေနဲ့ဆိုရင်ကျပ်6သိန်းနီးပါးလောက်ရပါမယ်အခုလိုဖန်ဆီးရရှိလာရင်တော့ဒံငွေအနေနဲ့စိတ်ယုံပါရှင်ကလာစာရဲကအမြောက်များပြန်ဖြတ်ယူရဲလို့သူကပြောပါတယ်ဖိနှိပ်မှုတွေကြားရဲကလုတ်ကင်နေရတာဖြစ်ပြီးအများစုကအပြင်ထွက်ခွင့်မရတော့လို့စိတ်ယုံကကျွေးမွေးထားတဲ့အစားတောက်ကလည်းဆိုးရွားလွန်းတယ်လို့ကိုစောကိုကူကပြောပြပါတယ
်ရဆူတယ်မတော်သိချင်ဘူးအဲ့ကိုမနေ့ကသူစာမပါတဲ့ဆံပြုံးနဲ့တွေ့ရရဆင်းရဲကြည့်ပေါ့ဆင်းရဲရကြောင်းနဲ့ရတော့ဝက်စာလောက်တာလားကြည့်ရစနေလုံးလေးမှာဆို12နာရီကျော်တယ်ဟုတ်ကဲ့နှစ်ချက်ဆိုတော့သူတို့ပြီးမှရတယ်ဘယ်တော့ခံလဲကိုကဘယ်တော့ရလဲဆိုတော့မတည်ဘူးအားကြောင့်မလို့မတော်သိချင်ဘူးလို့
တရားမဝင်အလုပ်သမားတွေကိုအရင်ဆုံးကလည်းတရုတ်ရဲတွေကဝင်ရောက်ဖမ်းဆီးရရှိခဲ့ပူပေမဲ့အခုတချိန်အဖမ်းခံရတာကတော့အများဆုံးဖြစ်တယ်လို့မြန်မာလူသားတွေကပြောပါတယ်ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေပြို့ထားတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ကျွန်တော်ဝင်းမြမာငြိမ်းချမ်းရေးပင်လုံညီလာခံကြီးကိုနှစ်နဲ့ချီမကျင်းပနိုင်ခဲ့ရကလည်းသဒုစအချင်းဖြစ်အခုရွေးကောက်ပွဲမတိုင်ခင်လေးမှာကျင်းပတည်ဆည်သွားခဲ့ပါပြီ။ဒီလ19/20/21ရက်မှာကျင်းပခဲ့တဲ့ဒီညီလာခံရဲ့သဘောတူညီမှုရလဒ်တွေကဘလို့ထူးခြားအရေးပါမှုရှိခဲ့ပါလဲ။ဒီပင်လုံညီလာခံမတိုင်ခင်ကျိုတင်ဟီလန်းရမှာအနီးကပ်ပါဝင်ခဲ့သူဦးလှမောင်ရွှေနဲ့ညီလာခံတက်ရောက်ခဲ့သူဦးစရာသူတို့ကိုမေးမြန်းထားပါလဲ။အခုတစ်ခေါက်21ရာစုပင်လုံညီလာခံရဲ့ထူးခြားချက်ကိုနှစ်ပေါင်းများစွာငြိမ်းချမ်းရေးလုပ်ငန်းစဉ်တဲ့အတွင်းခြားခြားတောက်လျှောက်ပါဝင်ခဲ့တဲ့လက်ရှိ UPDJC တီတော်စုငင်းချင်းဆွေးနွေးမှုပူတွဲကော်မတီအတွင်းမှုဦးလာမောင်ရှိက
ဒီညီလာခံမှာချုပ်ဆိုမဲ့ဒီလက်တွေ့ဆန်ပြီးတော့ရှေ့ကိုဆက်သွားလို့ရမဲ့ဒီသဘောတူညီချက်တွေကိုစာချုပ်ပုံစံကိုအချိန်ယူပြီးတော့ကျွန်တော်တို့ဆုံးဖြတ်ခဲ့တယ်ဒီလိုရက်လက်ဖြစ်ဖို့လွယ်လွယ်ကူကူရတာတော့မဟုတ်ဘူးကျွန်တော်အနေနဲ့အားရကျင်တဲ့ဆုံးဖို့ပြောရမယ်ဆိုရင်ဒီဂျွန်လနောက်ဆုံးဘက်ကနေပြီးတော့ဇူလိုင်တလလုံးနဲ့ဩဂုတ်လ7ရက်နေ့အထိကျွန်တော်တို့နှစ်ဖက်အလို့ဖွဲ့တွေကရင်းနှီးနှီးနှီးနဲ့တော်တော်ကိုစိတ်ရှိလေးဆွေးနွေးနိုင်ခဲ့ကြဗျ။ဒါမျိုးကိုတော့ကျွန်တော်တို့ဒီ၄နှစ်အတွင်းမှာအားအရဆုံးနဲ့ကျန်တော့မှုရှိဆုံးဒီလိုရက်လက်ရလာတဲ့အပြင်ယုံကြည်မှုတွေပို့ချတာတော့ကျွန်တော်အနေနဲ့တော့ဒီကိုနှစ်တာကျွန်တော်ရဲ့အတွေ့အကြုံကအားရကျင်တဲ့
ဦးလာမောင်ရှိကပဲအခုလိုယုံကြည်မှုတည်ဆောက်နိုင်ခဲ့ခြင်းကတော့အချိန်ပေါင်းများစွာပို့ဆွေးနွေးနိုင်ခဲ့လို့ပါလို့ရှင်းပြပါတယ
်။အခုကိုဗစ်ကာလဖြစ်နေတဲ့တန်းသားတွေဘက်ကလည်းတခါတည်းကိုကြောက်ချပြီးတော့ဒီမှာဆက်တိုက်ဆက်တိုက်ဆွေးနွေးဖို့သူတို့ပြင်လာတာရှိတယ်။အစိုးရလွတ်တော်တမတော်ဘက်ကလည်းဆွေးနွေးပွဲအဖွဲ့ကိုဖွဲ့ပြီးတော့တောက်လျှောက်ဆွေးနွေးခဲ့တဲ့အတွက်ဆွေးနွေးတဲ့အချိန်ရလာတယ်။တစ်ဖက်နဲ့တစ်ဖက်ကလည်းရင်းနှီးမှုတွေရှိလာတဲ့အတွက်သဘောတူညီချက်အလုံးမရရင်တော့မှကိုယ်နဲ့နဲ့ဆွေးနွေးပြီးတော့ရှေ့ကိုဆက်ဆောက်ဖို့အတွက်ယုံကြည်မှုတွေပိုရှိလာတဲ့
အဲဒီတော့အခုရခဲ့တဲ့သဘောတူညီချက်တွေရဲ့ထူးခြားမှုကိုမေးမြန်းရမှာအရင်လိုနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာပြင်သာတာခေါင်းစဉ်ကြီး၅ခုနဲ့မဟုတ်ဘဲရှေ့ဆက်ခက်ခက်ခဲခဲကိစ္စတွေကိုဆက်ဆွေးနွေးနိုင်ဖို့လမ်းပွင့်သွားစေတာကထူးခြားတယ်လို့ဆက်ပြောပါတယ
်ဒီအစိပ်ပိုင်း၃ပါးကစိတ်ပိုင်း၃ခုပြန်ပါပါတယ်ဗျတစ်ကတော့ NCA အကောင့်ထဲပေါ်တဲ့ဘူပေါင်းသဘောတူညီချက်ဖြစ်ပါတယ်ဒါရှေ့ကိုအလိုဆက်သွားမယ်ဆိုတဲ့ဥစ္စာတွေကိုပြဋ္ဌာန်းထားပါတယ်ဒီကစိတ်ပန်းကတော့2020အလွန်မှာဆက်လက်ပြီးတော့ဆောင်ရွက်ရမယ့်အဆင့်နဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်။ဒီအခြေအားကတော့ဒီအစိတ်ပန်း1နဲ့2နဲ့လမ်းပွင့်နေသမျှရှိနေသမျှအစိတ်ပန်း3ဖြစ်မဲ့ဖယ်ဒရယ်မူဝါဒတွေကိုဆက်လက်ပြီးတော့ကျင်းပဖြည့်ဆည်းနိုင်မှာဖြစ်တဲ့အတွက်ဒီမီလာကန်ရဲ့အစိတ်ပန်း3ခုမှာ1နဲ့2ကပိုပြီးအရေးကြီးတယ်လို့သုံးသပ်ပါတယ်။
အဲကြောင့်အရင်မူပေါင်းသဘောတူညီခဲ့ပေမဲ့လက်တွေ့နားလည်မှုမတူခဲ့တာတွေကိုအခုတေချာအောင်သဘောတူနိုင်ခဲ့တဲ့သဘောလားလို့မေးရမှာဦးလာမောင်ရှိကဆက်ပြီး
ကျွန်တော်တို့က NCA စာချုပ်ကို2015အောက်တိုဘာမှာချုပ်ခဲ့တယ်ဒီစာချုပ်မှာကျွန်တော်တို့ရဲ့နှစ်ဖက်ကားနဲ့ချက်အချို့အချက်တွေမှာတော့အတူတာတွေရှိတယ်တချို့အချက်တွေမှာတော့ဒီစာချုပ်ကိုအကောင့်ထဲပေါ်ဖို့အသေးစိတ်မညှိနှိုင်းခဲ့တာတွေရှိတယ်အခုတော့ဘလို့အကောင့်ထဲပေါ်မလဲဆိုတဲ့ကိစ္စကိုလည်းသဘောတူတယ်ဆက်လက်ဆွေးနွေးဖို့ပြဋ္ဌာန်းတယ်အရေးကြီးတယ်ပေါ့လေအရင်ကလွန်ခဲ့တဲ့9နှစ်ကတော့မလုပ်နိုင်ခဲ့ဘူး
ဒီညီလာခံကိုနောက်ဆက်တက်ရောက်ခဲ့တဲ့ Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစရာသူကလည်းဒီတစ်ခေါက် COVID ကာလနဲ့ရွေးကောက်ပွဲမတိုင်ခင်ဖြစ်အောင်ကျင်းပခဲ့တဲ့ဒီညီလာခံရဲ့ထူးခြားချက်အပြင်အခုမရတော့လဲပဲအရင်တုန်းကလည်းဆွေးနွေးဖို့ခက်ခဲတဲ့ဒီနယ်ဖွဲ့စည်းပုံကိုရှေ့မှာဆက်ဆွေးနွေးဖို့သဘောတူတာကလည်းထူးခြားတယ်လို့ဆိုပါတယ
်ဒီနယ်ဖွဲ့စည်းပုံလို့ပြောလို့ဆိုတော့ဟိုးရင်ငယ်ရဆိုမစင်စားအပ်တဲ့အရာပေါ့လေမစင်စားရကြဘူးစင်စားထားတဲ့လူရှိရင်တောင်မှထုတ်ပြီးတော့မပြောရကြဘူးပေါ့လေအခုကတော့ပုံမလည်းလည်းဆွေးနွေးပြီးတော့ပုံမလည်းလည်းညှင်းခုံကြဆွေးနွေးတဲ့နယ်ဆိုတာတော့အကုန်လုံးကတော့ဒါလက်ခံသွားပြီဆိုတဲ့သဘောပေါ့နော်နောက်ထပ်အသေးစိတ်တွေဆက်လာလိမ့်မယ်ပေါ့
ဒါပေမဲ့တချို့သုံးသက်သူတွေကတော့အခုတစ်ခေါက်ရခဲ့တဲ့သဘောတူချက်တွေကအရင်ပြည်တော်စုသဘောတူစာချုပ်အပိုင်း1နဲ့2မှာသဘောတူပြီးသားတွေကို90ရာခိုင်နှုန်းလောက်ပြန်ကူးရေးထားသလိုဖြစ်နေတာမို့တိုးတက်မှုတွေကနှေးကွေးလွတ်နေလို့ဝေဖန်တာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြပ
ါပြင်ရပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့မျိုးခွေရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တိုးတက်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Human Data တို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါဒီတစ်ပတ်မှာတော့ တိမ့်ပိုက်ခံရရတဲ့မြေတွေနဲ့ဆုံးရှုံးသွားတဲ့သူ့ကိုစိုက်ပျိုးမြေတွေကိုရှာဖွေဖို့အတွက်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတဲ့စစ်ပေးဆောင်တွေရဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်
။ချက်ပေါင်းတွေတင်လာရှိတော့လဲဘာမှမခုလို့ရတော့တဲ့အခြေအနေမဟုတ်တော့ချက်ပေါင်းတွေချန်တယ်ကုန်ပြက်ကုန
်သူကတော့ဇောကံပွဲပါသူဟာတနင်္သာရီတိုင်းဒေသကြီးကျေးဇူးတော်ရွာမှာတောင်ရလုကန်ခဲသူဖြစ်ပြီးခုတော့သူ့ရဲ့မြေကိုပြန်ရယူနိုင်ဖို့နဲ့အတမွေးဝမ်းကြောင်းအတွက်တိုက်ပွဲဝင်နေရသူတို့အုံနဲ့ဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝက်စတာခွန်တူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်ကျေးဇူးတော်ရွာဟာတနင်္သာရီတိုင်းဒေသကြီးရေသူမြို့နယ်တွင်မှတည်ရှိပါတယ်အဲ့ဒီရွာကရွာသားတွေဟာတပ်မတော်နဲ့ကရင်မျိုးသားစီယုံကရင်မျိုးတို့ရဲ့တိုက်ပွဲတွေကြောင့်1980နဲ့90ကျော်နှစ်တွေမှာထိုင်းနိုင်ငံဘက်ကိုထွက်ပြေးဆော့ပါခဲ့ရပါတယ်1992ခုနှစ်မှာတော့ရွာမှာလူတဦးမှမကြံတော့တဲ့ပြစ်ဖြစ်သွားခဲ့ပါတယ်2012ခုနှစ်မှာမြန်မာအစိုးရနဲ့ကရင်မျိုးသားစီယုံတို့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပါတယ်ဒါကြောင့်ကျေးဇူးတော်ရွာကအချို့ဒေသခံတွေဟာသူတို့ရွာကိုတစားတစားနဲ့ပြန်လာနေကြတာအခုဆိုရင်အင်ဂျင်90ဝန်းကျင်လောက်ရှိနေပါပြီအေးပြန်ရောက်လာကြပြီမဲ့လဲသူတို့ဘိုးဘွားပိုင်ဆိုက်ပြူးမျိုးတွေဟာအစိတ်ခံလိုက်ရပြီဆိုတာကိုတွေ့မြင်လိုက်ရပါတယ်။နေရက်ကန်လာသူတွေဟာအခုချိန်မှာသူတို့ရဲ့သမွေးဝမ်းကြောင်းအတွက်လိုလောက်တဲ့ဆိုက်ပြူးမျိုးတွေမရှိသလိုကျူးကျော်ဆိုပြီးတော့လည်းတရားစွဲခံနေရပါတယ်။သူတို့ဆွန်းရှုံးလိုက်ရတဲ့မျိုးကိုပြန်လဲရယူလိုတဲ့နေရက်ပြန်စောကံဘွဲကတော့
ကျွန်တော်ဆိုရူဖြူဂျီကပြန်လာတယ်။တချို့ကြတော့ဒီထိုင်းနယ်ဇာအနေမို့နော်ပြန်လာတယ်။အဲဒီ2012မှာတချို့ပြန်လာနေကြတယ်။ပြန်လာနေကြတယ်ဟိုကတချို့ကြတော့2013မှာပြန်လာနေကြတယ်အဲ့တော့တစ်ချက်ချင်းကြောင်းလာဖို့ကလည်းအဆင်မပြေဘူးလေ။အဲ့တော့အနည်းသာသူတခုကြောင်းလာဖို့ဆိုတာကလည်းစားဖို့နေရေးလည်းရှိသေးတာ။ခြံဟောင်းတွေပြန်လာကြည့်တော့လည်းဘာမှမီခူလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူး။ခြံဟောင်းတွေခြံတွေအကုန်လုံးပြက်ကုန်ပြီ
။နေရပြန်လာပြီးမကြခင်မှာပဲစေဘေးဆောင်ဒုက္ခတွေတွေဟာသူတို့စိုက်ပျိုးလုကင်စားတော့နေတဲ့နေရာမှာစီအုံးကုမ္ပဏီတခုကိုအစိုးရကပေးလိုက်ပြီးဆိုတာသိလိုက်ရပါတယ်။သူတို့ရဲ့တောင်ရအများစုဟာလည်းဖြက်စီးခံရပြီးဖြစ်ပါတယ်။စောဝနေရေးအတွက်မြင်မရှိတော့တဲ့ဒေသခံတွေဟာသူတို့အရင်ကစိုက်ပျိုးလုကန်ခဲ့ပြီးလက်ရှိအသုံးမပြုတော့တဲ့တစ်တော်မြေတွေကိုရှင်းလင်းခဲ့ကြပါတယ်။ရှင်းလင်းပြီးချိန်မှာတော့အဲ့ဒီမြေတွေဟာလည်းအစိုးရတစ်တော်ဂျိုဝိုင်းတွင်ရောက်နေတယ်လို့သိလိုက်ရပြန်ပါတယ
်။အဓိကရွာလေဘဟုတက်တက်မှာပဲဂျိုဝိုင်းကဖြတ်နေတယ်။ဒီတင်းလာကြီးတဘာဂျိုဝိုင်းဒီဘက်ခြမ်းကျတော့ကုမ္ပဏီကခုနဲ့ဒီဟိုငွေရှင်ကြီးရှိကတူအဲ့တော့ကျွန်တော်ကဂျာညံ့နေတယ်ညဆိုတော့အားလုံးကတမိုင်ပတ်လေတော်မှာရှိချင်မှရှိမယ်လုတ်ွက်ပေါ့နော်လုတ်ွက်အဲ့ထက်မှခြံတွေကလည်းတချို့ခြံဟောင်းတွေဆိုရင်ဒီဂျိုးဝိုင်းဘက်ခြံမှာပါွားတာလည်းရှိတယ်ဒီကုမ္ပဏီဘက်ခြံမှာလည်းပါတာတော်တော်များတယ်ဆိုတော့လုတ်ွက်ကနည်းနည်းလေးကျန်ရတယ်ဆိုတော့အဲ့ဒါမှကျွန်တော်တို့ကအဲ့ပြဿနာစာပြီးဖြစ်တာပဲ
ရွာသား9ယောက်ဟာလည်းလက်ရှိစီအုံးကုမ္ပဏီကလုတ်ကန်ခွင့်ရထားတဲ့မြေပေါ်ကျူးကျော်စိုက်ပျိုးတယ်ဆိုပြီးတရားစွဲခံထားပါတယ်ကျေးဇူးတော်ရွာရဲ့တာဝန်ခံစောချွဝင်းထူကဖြစ်စဉ်ကိုအခုလိုရှင်းပြပါဗျာ
။ကျိုးရွာသားတွေအနေနဲ့လည်းရွာပြန်တည်ပြီဆိုတော့အရင်ဟိုးရွာမှာပြက်ဖြစ်ကြတဲ့ဘူဖာမိဘတွေလုကန်ခဲ့တဲ့ညီနေရာတွေဆိုတော့ပြန်ပြီးလုကန်ရှင်တယ်။ဒီအခုတာသမီးတွေရောပေါ့နော်။အဲပြန်ပြီးလုကန်ရှင်တော့သူနဲ့ညှိနိုင်တယ်တိုင်ပင်တယ်။ဘယ်လိုမှအဆင်မပြေဘူးပေါ့နော်။သူကတော့မပြေးနိုင်ဘူး။အဲဒါကြောင့်ဒီလိုမျိုးအခုဆက်စပ်ပြန်ရောက်ချင်းတော့ရွာသားတွေကတော့တော်လွန်နေတယ်တော်ဖြစ်နေတဲ့နေရာတွေဝင်ခုတ်တယ်အဲ့ဒါလည်းတရားဆွဲတယ်အခုလက်ရှိကျွန်တော်ရွာသား9ယောက်တရားဆွဲတဲ့ဒီမှာကျွန်တော်ပါပါတော့ဗောနော
်စိုးချစ်ဝင်းထုလိုပဲစိုးကံပွဲလည်းတရားရင်ဆိုင်နေရပါတယ
်ပုံမှန်လေးလေးခွန်ပေါ့ကျူးကျွပိုင်နဲ့ကျူးလွန်မှုနဲ့အချုပ်ပိုင်ဖြစ်စီမှုအဲ့ဒီနမူးနဲ့သူတို့ကအဓိကတရားဆွဲတာရည်ရှိမှုနဲ့မှာတရားရုံးမှာအမှုရင်ဆိုင်ရတာပေါ့အချုပ်ပိုင်ဖြစ်စီမှုနဲ့နောက်တစ်ချိန်ထားရောက်သွားတယ်အဲ YouTube တရားရုံးပါမှာသွားရင်လည်းဘာမှအကျိုးမထူးဘူးပေါ့ဒီတရားရုံးလည်းအယုံကြည်မရှိဘူးပေါ့အဲဆိုတော့မသွားတော့လား
အစိုးရကစစ်ပေးဆောင်တွေကိုအိမ်ပြန်လို့ရပြီလို့ပြောခဲ့ပေမဲ့သူတို့မွေးရမြေမှာဘာမှကြိုတင်စီစဉ်ထားပေးခြင်းမရှိပါဘူးဒါဟာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ငင်းချိုင်းလုပ်ငန်းစီတွေပေါ်ထိခိုက်မှုရှိစေနိုင်ပါတယ်စစ်ကြောင့်ဤမျိုးမျိုးနဲ့နေရက်ဆုတ်ခွာထွက်ပြရတဲ့ဒေသခံတွေကိုညွန်ကြည့်မှုလျှော့နည်းလာစေပါတယ်ဒါကြောင့်အစိုးရအနေနဲ့ခိုင်မာတိကျတဲ့အစီအမံတွေရှိဖို့လိုတယ်လို့သုံးသပ်ချက်တွေရှိပါတယ်။ကျေးဇူးတော်ရွာမှာမေယာအခွင့်အရေးဆွန်းရှုံးနေတာတွေကိုကူညီပေးနေတဲ့မစ္စစ်ဆွေအဖွဲ့မှကွင်းစင်းတောင်ဝခံနော်ခီကအခုလိုပြောပါတယ်
။သူရကပြန်လာမယ်လို့ပြောပေမဲ့တေချာနေရတိကျလေးမစ္စစ်ဆွေပေးတာပြောချင်တာဘယ်နေရာနဲ့ဘယ်နေရာချီဒီဒုက္ခတဲ့တွေကိုအတွက်လှုပ်ပေးပါတယ်ဆိုရင်နင်နမိတ်သတ်မှတ်တိတိကျကျသတ်မှတ်တာမရှိဘူး။ဒီတစ်ချက်က သမတ်တကယ်လို့များသမတ်တဲ့နေရာရှိနေတော့မှသူတို့ကအဲသူတို့ပြန်လာနေချင်တဲ့နေရာမဟုတ်တဲ့အတွက်အချို့လူတွေဆိုရင်အဆင်မပြေဘူးပေါ့နော်ဥပမာလေကွင်းမှာအဲအများကြီးဆောက်ပေးထားတယ်နံပါတ်1လောက်ကစားသတ်ဖို့နေရာမရှိဘူးနံပါတ်2သူတို့ရဲ့ချက်မြောက်ရနေရာမဟုတ်တဲ့အတွက်အဲအဆင်မပြေဘူးပေါ့နော်အဲကြောင့်ဖြစ်တာကအစိုးရအနေနဲ့ပြန်ပြန်လာမဲ့အဲဒီဒုက္ခတဲ့တွေကိုသေချာအဲစီစစ်ပေးရမှာကဘယ်နေရာကိုပြန်ချစ်လဲပြန်တဲ့နေရာပြန်ချစ်တဲ့နေရာကိုနေရာနေနေမဲ့ဒီကြသတ်မှတ်ပေးရမယ်နှစ်တစ်ချက်ကဒီနေရာနဲ့ပတ်သက်တဲ့အထောက်အထားတည်ချချလောက်ထားပေးရမယ်နံပါတ်3ကဒီပြန်လာတဲ့အချိန်မှာနံပါတ်1အဲနှစ်နှစ်နှစ်သုံးနှစ်တော့တွေ့မှာတည်ချာစာရေးတော့ရေးစာဝင်နေရပတ်သက်ပြီးထောက်ပတ်ပေးရမယ်ရေးရှိအတွက်သူတို့လောက်ကైစားတော့လို့ရအောင်လဲကြိုတင်ပြီးတော့စီမံကိန်းတွေချတာပေးဖို့လူတယ်လို့မြင်တယ
်အဲ့လိုလုပ်ငန်းတွေအစိုးရကလှုပ်ဆောင်ပေးသင့်တယ်လို့မြင်ကြပြီမယ်လက်တွေ့မှာတော့ကွဲလွဲနေပါတယ်နေရပြန်တွေကိုထောက်ပတ်ဖို့မဆိုထားနဲ့သူတို့လေယာဉ်မြေလောက်ကైစားတော့ခွင့်လက်မှတ်ကိုတောင်မှအစိုးရကမထုတ်ပေးနိုင်သေးပါဘူးဒီတော့နေရပြန်တွေကိုအားကိုကိုလောက်ကైစားတော့မယ်ဆိုရင်တော့မြေယာအာမခတ်ချက်မရှိသေးပါဘူးနေရပြန်စောချင်ဝင်းထူကလည်းအစိုးရကဒီထက်ပိုကောင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့ယူကြည့်ပါတယ်။အရင်ကစီမံချက်တွေအမျိုးမျိုးနဲ့လုပ်ခဲ့ပြီးမယ်။တကယ်လက်တွေ့မှာတော့ဘာမှဖြစ်မလာဘူးလို့သူတို့ဆိုပါတယ်။ဒီအတွက်စောချင်ဝင်းထူကအစိုးရကိုအခုလိုမျိုးထုတ်ပါတယ
်။ဒီရွာသားလေးကိုဒီ2000ခုကနေစဉ်းစားလာတဲ့ဟာပုံစံခုနဲ့ထုတ်ပေးဖို့။နောက်ပြီးတော့တိုင်းစီမံချက်နဲ့ဝင်လာတဲ့ဟာတွေရောအမျိုးမျိုးလုပ်လာတယ်။လုပ်လာပြီးတော့သူတို့တွေအဲ့မျိုးတရဝင်ပွပွလင်းလင်းပွင့်လင်းမြင်သာမှုပဲမရှိတာလားအခုမြို့နဲ့ဂျိုးကနေပြီးတော့ကိုယ်တိုင်ကျွန်ညာလာပြီးပြည်သာပြောပြလာတဲ့ဟာကိုစိုးစားပါတော့သူတို့ကအခုတည်းလည်းမလုပ်ဘူးသုံးနှစ်ကျော်လည်းကြာသွားပြီတိုင်းစီမံချက်နဲ့လည်းပါတယ်အခုတည်းဘာမှမအကောင့်ထဲမဖို့ပြီးသူဟိုဝမ်မန်နဲ့ကလေးကလည်းပါတယ်အခုတည်းလည်းဘာအဖြေမမရသေးဘူးဆိုတော့ကျွန်တော်တို့ဒီအဆူရတွေကအလို့လို့ရလာပေါ့နေရာနဲ့ပတ်သက်ပြီးမလုပ်ရတာလားပေါ့ကျွန်တော်သိချင်တာအဲ့ဒါလေ
နင်းသားရဲ့တိုင်းဒေသရဲ့ကင်းတန်ရင်သားရေးရဝန်ကြီးစောလူကာကတော့ရွာသားတွေဘက်ကမချေနှက်တာတွေကိုဝန်ကြီးဌာနအထိတင်ပြလာဖို့ဖိတ်ခေါ်ထားပါတယ်
။သူတို့တင်ပြတော့ကြောင့်တို့လွတ်သေးရမယ့်တောင်းခါကျလို့တောင်းလို့လေ။ဟုတ်။အော်ရှင်ပဒုံမှာငါပြက်ကနာတက်တယ်ကျွန်တော်တို့ကမြေပြလို့တယ်။အခုပြပြီးတော့ပြေလျှောက်ပေးတာပြပြီးတော့သိမ်းယူရတယ်။အစိုးရပြသိမ်းယူသူတို့ပြပြီးတော့အလုံးပေးထားတယ်။သူတို့ကသူတို့ရဲ့အမမြေအရာနဲ့ပတ်သက်ပြီးစာမကျဲတော့တာတို့အဲ့လိုမျိုးပေါ့သူတို့လုပ်တယ်ကိုဘာမှရှိဘူးဆိုတော့ဒီတော့လည်းလာမတည်ကြမ်းလို့ကျွန်တော်ဆွေးအနေနဲ့လည်းဘာမှမသိဘူးပေါ့နော်အဲ့ဒါတော့အခုတည်းကခက်ခဲလာတည်ပြကျွန်တော်ပြင်ချင်းရမယ်တောင်းဝါကျွန်တော်ဆွေးရတောင်းဖို့ပေါ့ဟုတ်ကျွန်တော်တောင်းဝါတော့ကျွန်တော်ဆွေးရတောင်းဖို့သူတို့တည်ပြကျွန်တော်တို့လည်းလုပ်ပေးရမယ်ဆိုတော့ကျွန်တော်ဟောဆွေးနေရမှာပေါ့နော်ဆွေးရမှာအခုကမတင်ကြဘူးကျွန်တော်လည်းမသိဘူးရှင်းပြမယ်ဆိုတော့
ဒါပေမဲ့စောချစ်ဝင်းထူကတော့သူတို့အခက်ခဲတွေကိုတိုင်းအစိုးရနဲ့ပြည်ထောင်စုအစိုးရအထိအခြေချင်းတင်ပြခဲ့ပြီးဖြစ်တယ်လို့တို့အတန်ကိုပြောပါတယ
်သူစီစီရမှာပဲကြည့်ရမယ်ကျွန်တော်တို့ကျေးဇူးတော်ဒီကားရဲ့ဆက်ပဲနဲ့ထားလို့ရှိတယ်လို့တာကြီးပုံလေးနေပြီးတော့ဒီတင်လာတယ်ခေါ်ပေါ်လည်းမနေဘူးသူတို့ကိုယ်ကလည်းကိုယ်စင်ဘူးလို့နေကြတယ်ကျွန်တော်တို့စောင်းပါဘူးအချိန်နေရပါအခုငါးနေတက်တက်ကုန်ပြီနောက်တစ်ခေါက်ထပ်ယူတော့ပ
ါအခုတက်ဆက်ပြီးတဲ့အစီအစဉ်ကိုနားဆင်ကြည့်ကြရလို့ရှင်းရမယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတက်ဆက်ပေးခဲ့ရတာတော့ဟိုဝဲဝက်စတာခွန်သူတို့အတန်ကအေးအောင်ဆာမီရဲ့ဒါရင်ချင်းချုပ်ဖြစ်ပါတယ်တို့တန်ပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန် Facebook စာမျက်နှာ Facebook YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့စနေနေ့ညနေ6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာမြေသားလန်တန်ယုံနဲ့စူဇန်ဖွင့်လို့ရင်းနဲ့ပူပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟိလွန်တီတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျေးဇူးရှိကောင်းလေးလို့ဆုတောင်းပါတယ်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOE American အတန်ကနေပြီးတော့တန်လွှင့်တင်ဆက်နေတာပါကိုဗစ်ကာယောဂအခြေအနေအကန့်အသတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှည့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်။ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ချင်းမှာတော့ဒီလာမယ့်ယူကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့အွန်လိုင်းပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်။သတင်းစာဆရာကိုစင်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်တားညစ်ဦးပါ။လာမယ့်ယူကော့ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာယူကော့ပွဲစနစ်ကိုမယုံကြည်တာ၊ဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ကွယ်ကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ဲအရင်ဆုံးတော့ဟိုတားလိုက်ကလေးနည်းနည်းလွဲနေလွဲနေရလေးလို့ကျွန်တော်ဟိုသိရှင်းကြတာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာဟိုအစပြီးလုပ်တယ်ပေါ့နော်။ဒီကားကတော့ကျွန်တော်ကမဲပီးကိုမလုံးစော်ဘူး။ဒါပေမဲ့ဒီမဲမပီးကိုစောင့်ကြည့်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခံရတာမျိုးဟိုအဲ့မိုးစရိုက်ပဲခက်ခါတာမရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှရှိပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပါဘူးအဓိကအရေးတာကတော့ကျွန်တော်ဒီ Novo ဟိုမဲမပေးဖို့ဆုံးဖြတ်လိုက်မိတဲ့အတွက်ဒီဟိုခွဲခြားဆက်ဆံခံရတာတွေဟိုဘောကားပြောခါရတာတွေရှိရင်ဟိုကျွန်တော်ဒီဟိုကနိုင်ငံသားအချင်းချင်းကိုညီဖိမစာနာတဲ့ရည်ရွယ်ချက်တွေဖြစ်ပါတယ်ဆိုင်ကတော့
ဟုတ်ကဲ့အဲ့တော့ခွဲခြားဆက်ဆံခံရရဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗျဟု
တ်ခွဲခြားဆက်ဆံခံရရဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျွန်းလွန်လိုက်တာမျိုးဒီနိုင်ငံသားကိုမဆိုင်တန်တော့တာမျိုးနောက်ပြီးတော့အစိုးရကပါဝေဖန်ဝင်မရှိတော့ဟိုဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခမစဉ်းစားဉာဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပဲနောက်တစ်ခုကတော့ကျွန်တော်တို့ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနေပေးတာဒီဖွဲ့စည်းနေပေးတာအဲ့လိုမျိုးဟိုပေးစားဆက်ဆွဲခံရတာမျိုးဆိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်တော်များအပြန်လမ်းတွေ့ပါတယ်ခင်ဗျာအဲ့တော့ကိုထွန်းလင်းတက်တို့ခုနကပြောတာက Novo မပေးချင်တဲ့လူတွေကိုယ့်အကိုစူးစီးတဲ့သဘောမျိုးပဲတက်တက်စီးအောင်ဖို့ရှိပါလားဟိုမှာမဲမသွားမပေးကြဘူးဆိုတော့စီးအောင်လို့ရှာမှုလုပ်ဖို့ရှိပါလား
အဲလုံးဝလုံးမဟုတ်ပါဘူးခင်ဗျာနောက်ပြီးကျတော့ဟိုမလုံးလုံးနေမကဘူးကျွန်တော်စိတ်မကောင်းသိမိပါတယ်ဟိုကျွန်တော်တို့ကြောင့်မဲပေးမဲ့လူတွေစိတ်တော့ချက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းချက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလို့ရက
ဟုတ်ပါခင်ဗျာဟိုတော့ဒီမဲပေးဟိုအပတ်သက်သာခံရတာလေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကိုကြီးပြင်းမာတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထွန်းလင်းတက်သူကရွေးကောက်ပွဲသွားမင်းမပြီးကြဘူးအတွက်လောက်ကြတာပေါ့နော် Novo ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် Vote No လို့ဟာမျိုးပေါ့နော်သွားပဲပြီးမယ်ဒါပေမဲ့ကိုပြီးဘ누구မှမင်းမပြီးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပြင်မဲ့ဖြစ်အောင်လုပ်တဲ့သဘောပဲဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
ဟုတ်ကဲ့ရွေးချယ်စရာရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်သက်သွားတဲ့သဘောပါခင်ဗျာစိတ်သက်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်ဗျာဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်ဟိုနိုင်ငံချင်းတက်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်ဗျာကိုကျွန်တော်တို့ကဟိုစိတ်ပြတ်တာပေါ့လေဒါကတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းတွေရောဟိုမတူညီဖြစ်ပါတယ်မဟုတ်လားနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းဒေသစီးလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအထိုင်မှာအဖြစ်ဖြစ်ဟိုအချင်းမှာအဖြစ်ဖြစ်ဒီ
ရားမှာပြင်မောမှာပြင်တော့တိစ္ဆာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်တို့ပြောစရာအချက်နှစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လည်းဒုတိယချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ခြင်းမလှုပ်ခြင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်ပမာပါတော့ဟိုကျွန်တော်တို့ပမာလည်းတာဝန်ရှိရလို့တစ်ဖက်မှာဖန်ထားလာတယ်အဲ့တော့နောက်တမဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညူကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗျာဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဥပမာဟိုခလန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်ကျွန်တော်ဘာမှလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးကိုသားတိုးတိုးလို့ရွေးချက်စာတစ်ခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ကရွေးချက်စာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုံးနိုင်တဲ့အတွက်ကျွန်တော်ဟိုခလန်းလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ Local community ကကိုထုံးနှင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာအွန်လိုင်းတွေပေါ်မှာတော့မဲမဲပြီးရေလှူရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်။ဒင်းစာဆရာကိုစင်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်။အခုလိုမဲမဲပြီးရေပြောဆိုလှူရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲကြ။ဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
။ဒီမိုကရေစီရွေးကောက်ပွဲနဲ့ပေးခွင့်ဖားရှိတာလည်းတိတ်တော့မကြသေးဘူး။တကယ်ဟိုမှာအာဟိုမြန်မာပြည်ပေါ်ပိုင်းမှာပဲရှိနေသေးတယ်ပေါ့နော်။အဲ့လိုဟာနေအခုမဲသွားမထဲနဲ့အဲ့ဒါ notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပြရမယ်ကိုစလေလောင်းနေတယ်မှာကိုစိတ်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတယောက်မှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပြီးလေမထူးပါဘူးပေါ့ဟဲ့လားလူများသူကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းနေဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကအင်ဒီကကတမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မဟုတ်စက်ချွာတဲ့ပါဝင်ဆောင်ရွက်မှုတွေလို့ပို့အပါတယ်နော်မဲပီးခြင်းရဲ့ဟာကိုပြုမှုကိုလို့အပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြာရင်ဟိုစိတ်တက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟိုအမေရိကန်သမ္မတရွေးကောက်ပွဲလို့ဟိုပြောရင်အမေရိကန်သမ္မတရွေးကောက်ပွဲ360မှာအာကိုရဲ့မဲကဟိုကိုကမဲဆန္ဒတစ်ခုဆိုတော့360မှာဖြစ်နိုင်ကြမ်းကအခုလက်ရှိတာကျွန်တော်တို့ကပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေကိုမြေအကိုယ်စလေလောင်းနေမှာသမရပြတင်းမောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဖြစ်နိုင်ကြမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့ message ရဲ့ key job အဲ့ဒီခါကျတော့ကိုကဘာဖြစ်လို့မကြိုးစားမှလဲเนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကြိုက်မြတ်တဲ့အကျူတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဒါတော့ဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေဒီသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမလူအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်းချက်ရှိပါတယ်။ဒါမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းဒီပါအဲ့ဒါကဘာလဲဆိုတော့မဲတော့သွားထဲ့တော့သို့တော့ခင်ဗျားကမဲမှာဟေ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တိုင်းနဲ့တက်တဲ့ကိုယ်စလေလောက်မတွေ့ပါဒီထားခဲ့လို့ရပါကျွန်တော်တိုင်းနဲ့တက်တဲ့အမတ်လောက်မတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုသိပါသိစေဒါကြောင့်မဲမပီးဘူးဆိုတာပြတ်ဟိုပြောရရင်တော့ဆန်နပ်တာခြင်းတမျိုးပဲအဲဒါပေမဲ့သူကမဲမပီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူသွားပြီဒီတိုင်းကအာသူတော့သူဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ်အဲ့တော့မဲတော့ ွားချဲ့ဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလို့ဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါသူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီနေရာမှာကိုထွန်းလင်းထက်ကိုမိကြပါလေဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ
ဟုတ်ကဲ့မအဲ့ဒီကတော့လုံးဝသဘောတူပါခင်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုဆိုလိုတာဟုတ်ပါဘူးခင်ဗျကျွန်တော်ဒီဟို9နှစ်10နှစ်ဟိုဒီနိုင်ငံရေးခင်းကျင်းကာလကိုခြုံပြောတာပါခင်ဗျဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီပေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တိုးတာကျွန်တော်တို့ပြောရနားလည်းပါခင်ဗျ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြက်သွားတဲ့ဆိုတော့သဘောပြေပေါ့အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါဒကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီတိကျအောင်အတိတ်ကူစနေတဲ့အချိန်မှာမိုက်တိုက်တိုက်တွေပဲမျောပါလာသေးတဲ့အနေထားဖြစ်နေတယ်။နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရဲ့။ရေကြည်တဲ့ချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်။နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပတ်စံအတုတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပတ်စံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံကြိုင်းနဲ့အပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သိကြတဲ့ဟိုမုံကြိုင်းတွေကြောင့်ကောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားသေးဘူးပေ
ါ့နော်။ဟုတ်။ဒါကတော့မဲသွားမပြီးချင်ဘူးဆိုတော့ကိုထွန်းလက်ထက်တူရဲ့ဆိုရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါလေ။ကျွန်တော်နားလဲတော့တော့သူတို့အနေနဲ့လက်တလုံးနိုင်ငံရေးခင်းချင်းကိုမချိနှက်ဘူးလက်မခံနိုင်ဘူး။ဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူး။ဒီတော့နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါလေ။ကိုစိန်ဝင်းဌာနနဲ့ပတ်သက်ပြီးတော့ဘယ်လိုအမြင်လဲခင်ဗျာ။ဗာများတုံ့ပြန်ပြောချင်ပါလေ။
ဒီမဲပေးဖို့ဘာလိုအပ်ပါတယ်နော်။မဲပေးခြင်းအပြင်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအပြင်လာလုံးလာတာတိုးမလားအနေလုံးလာတာတိုးစေချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်စေချင်တာလားကြောင်းစရာတွေပူတိုးစေချင်တာစသဖြင့်အဲဘုရားနေပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြဲလောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပီးချင်တဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအာမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာသူကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာသူကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့အပေးချင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်အင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနည်းနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူကြီးတာတွေမလူကြီးငဲလို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထဲစီတဲ့အလေးချင်းကိုဟိုမပြီးစီချင်ဘူးဘယ်လို့လို့ပုတ်ကမ်ပိန်းဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုကိုစင်ကိုမေးချင်တာကတချို့အယူဆတွေရှိပါလေရွေးကောက်ပွဲမှာမဲမပြီးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုန်းလာပြီးတော့ပြောဆိုတာရှိပါတယ်ဒါကတချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုချို့မဲကိုတော့မပြီးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဟုတ်ဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအရင်နဲ့ပေါ့ဒါပေမဲ့ကျွန်တော်ကအဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically အရာသူကကိုယ့်ကိုယ်ကိုပဲဟိုစိတ်ဝင်စားတယ်ကိုယ့်အကြောင်းအရာကိုယ့်အတောက်ကိုပဲဟိုစိတ်ဝင်စားတဲ့အဲအဖြစ်ပြက်လို့ပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအတောက်ဟိုကခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာ သူ့ရဲ့အလေးအထသူကလိုလိုလုံးစင်မဲ့အဲလုံးပလိုက်တာအတိတ်တော့လေလေးနဲ့နဲ့မထဲဟိုမစင်းမလာဘူးဆိုတော့ဒါပေမဲ့တချို့ကကြတော့ဟောတခြားသူရဲ့ super pressure တခြားသူကနေထိမဲ့ပြီးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးကျင်တဲ့လူကရှုံးမယ်ဆိုတာတည်တယ်တခါကျရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူဆုံးနိုင်တယ်ဆိုတာတည်တယ်လူအများကျတော့သွားကြိုက်နေတာအကြီးတက်တမျိုးဆိုတာတည်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကအာမဲမပေးပဲနဲ့တက်သူပြစ်ချင်တဲ့ရလက်မဟုတ်လို့ရှိရင်နောက်ကြရအော်ငါပေးလိုက်ကျွန်တော်တို့မဲဒီကြံကြည့်တဲ့ခါကြလို့ရှိရင်နဲ့မဲတိုင်းမဲတိုင်းကအပြတ်တမဟုတ်ပါဘူးမဲသနာနယ်တွေမှာအာတချို့မဲသနာနယ်တွေမှာဆယ်ကနန်းမဲกว่าတယ်တချို့မဲသနာနယ်တွေမှာကြာကနန်းမဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးတတိပုဂ္ဂလမဟုတ်ပါဘူးအဲကျွန်တော်တို့ကတတိပုဂ္ဂလတွေကနွားနို့ကြီးရောတဲ့ကြီးရောတဲ့ဆိုတဲ့ဇာလန်းလိုပေါ့ငါတယောက်ထဲဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာမယ်အဲ့တော့ကိုကတကယ်သာဂျုံကြီးမှုရှိတယ်ဆိုရင်ခါပြီးအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်လို့ပြည်သူတွေရဲ့လူအချက်ကိုမပေးနိုင်ဘူးဆိုရင်မဲထည့်ပြီးတော့ပြည်သူတွေရဲ့လူအချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကို like လုပ်ပါဆိုတဲ့သတင်းစကားပါဖို့လိုအပ်ပါတယ
်ကိုချိုးလေးတက်ကိုဒီညမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစိဝင်းပြောသားရာကြီးလည်းကြားမိမယ်ထင်ပါတယ်သဲချာကမဲတပြားစုလို့ရွက်ောက်ဖွဲရမဲတွေကိုလူတွေကတတ်မှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောချင်ပါလဲဗျအ
ေးရွက်ောက်ဖွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ကိုဝါရီတော့မဟုတ်ပါဘူးခင်ဗျာကျွန်တော်ရွေးကောက်ပွဲကိုရွေးကောက်ပွဲကိုမဲမပီးဝါရာတစ်ခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီခုကရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟိုအရေးကြီးတာပါကျွန်တော်တို့ကဟိုမဲပြီးမှာပါခင်ဗျာ
ကိုထူးလင်းချက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးခုစိန်ဝင်းကိုပဲမြေးချင်ပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကအဲကျွန်တော်လည်းမြန်မာပြည်မှာသတင်းယူကိုရောက်နေပါတယ်အချင်းရွေးကောက်ပွဲမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မေးခဲ့မှုပါတယ်။သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်။ဒီ1990ရွေးကောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်။လူတွေကအပြောင်းလဲကိုလည်းလူးကြပါတယ်။မနေ့ကလေးကမဲရုံတွေမှာတန်းစီဆောက်ပြီးတော့မဲပြီးကြပါတယ်။ဒါကထူးခြားချက်ပါ။တကယ်လည်းပဲ NLD ပါတီကအာတောင်ပြူကမ်းပြူပေါ့။တောင်ပြူကမ်းပြူအပြတ်သက်ကိုနိုင်ရခဲ့ပါတယ်။အခုဒါက9နှစ်ကြာခဲ့ပါပြီ။အပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်။အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲ။အရင်2015လောက်လူတွေထွက်လာကြမလား။ကိုစိုးဦးဘယ်လိုယူဆထားလဲဗျ
။ဟုတ်တယ်။2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအကျယ်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်။ဒီမဲပေးမဲ့လူအကြီးအကျယ်ကပိုနည်းသွားနိုင်ပါတယ်။အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်အမြင်ကတော့သာသူတွေသဘောတူကြမှာတူမှုနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အနာရအစိုးရအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပိုပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာရုံစိုက်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်ကမဲပေးခုရှိတဲ့လူကျွန်တော်မှမိချက်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့မဲပေးတာကိုပိုလှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရမလိုပါဘူးကိုယုံကြည်ချက်နဲ့ကိုယ့်ဘာကိုယ်သိချာရွေးချယ်ပြီးတော့အဲ့ဒီလူကိုကိုဖြစ်စေချင်နဲ့ကိုယ်စလဲကိုယ်စလဲလောက်ဒါမှမဟုတ်တော့ကိုယ်ဖြစ်စေချင်ကိုယ်စလဲလောက်ကကိုယ်ဖြစ်စေချင်တဲ့အကြောင်းအရာတွေကိုလှုပ်သေးဘူးဆိုရင်တော့မ သူတို့တွေကိုခင်ဗျားတို့တော့ဓာရီလုတ်ပါဆိုတဲ့အဲဟိုကမ်ပိန်းမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေသာသမီအဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်မှာအာနော်ဒါကကျွန်တော်ဖြစ်စေချင်တာပါ2020ယူကော့ပွဲအနေထားလက်ရှိတိုင်းနာသွားမယ်ဆိုရင်တော့ယူကော့ပွဲကိုမဲချဲမဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲချဲတဲ့သူရော့လို့ဂျာလတ်အကောင်းမထွက်ပါဘူးဒါတော့ဟိုပါတီတွေကသူ့ပါတီပါတီအင်အားနဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာဟုတ်အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပို့ပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတုံ့ပို့နိုင်မှာဖြစ်ပါလိမ့်မယ်
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားထဲကမှဘာကြောင့်မဲမပီးဖို့ပြောဆိုလို့ရှာမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မေးမြန်းခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Novo Community ကကိုထွန်းလွင်းချက်ကိုရောနောက်တော့သတင်းပြည်ရဲ့စင်စားဆရာကုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညဦးပ
ါစနေနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်မေဂန်ဗီအောင်စုမှာ COVID-19 ရောဂါကြောင့်ပြေဆုံးသူထောက်ရတော့ဟာ People of Color လို့သတ်မှတ်ခေါ်ဆိုကြတဲ့လူမဲရေးစပိန်တော်ဝင်တွေထောင်ဒီတိုင်းသားတွေနဲ့အာရှအမေရိကန်တွေဖြစ်ကြတယ်လို့ AP သတင်းဌာနကတောက်ချာနေမှာပြောပါရယ်။အမေရိကန်နိုင်ငံဟာကမ္ဘာမှာရောဂါကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးရောဂါကူးစက်သူ 9.6 သန်းနဲ့တည်ဆုံးသူ 13,500 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့ခင်းကနန်းတွေမှာဖော်ပြထားပါရယ်။ဗရိုနိုင်ငံမှာတော့ကူးစက်သူ 3.5 သန်းရှိပါရယ်။ဒါပြင်ဥရောပနိုင်ငံအများပြားမှာလည်းရောဂါကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေပါရယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါဟာ1918ခုနှစ်ကဖြစ်ခဲ့တဲ့စပိန်တုတ်ကွေးလောက်မကြာပဲနှစ်နှစ်အတွင်းမှာအဆုံးသတ်သွားဖို့မျှော်လင့်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကြီးကဲဒေါက်တာ Tedros Ghebreyesus ကတောက်ချနေမှာပြောလိုက်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုတွေသူးစွာထပ်တိုးခဲ့ပြီးမြို့တော်ညူလီလီနဲ့မွန်ဘိုင်းပါဝဲနိုင်ငံတောင်ပိုင်းကပြည်နယ်တွေမှာပါကူးစက်မှုတွေတိုးလာနေပါတယ်ဒီနေ့မှာနိုင်ငံတော်ကဗိုင်းရပ်စ်ကူးစက်ခံသူ 6,988 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူဦးရေဟာ 1.9 သန်းကျော်သွားပြီဖြစ်ပြီးတော့ကမ္ဘာမှာရောဂါကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်လာပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တကမ္ဘာလုံးအတိုင်းအတာအရအိန္ဒိယနိုင်ငံဟာဈေးစဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာ18ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်ခံရသူတွေကရောဂါသက်သာပျောက်ကင်းလာသူ 2.2 သန်းရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။နေမျောနေတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အလက်ဆီနာဗယ်နီကိုတယ်ဆောင်လာတဲ့လေးဟာဒီနေ့မနက်စောပိုင်းကဂျာမနီနိုင်ငံဘာလင်မြို့ကိုဆိုက်ရောက်သွားပြီဖြစ်ပါတယ်။သူ့ကိုဘာလင်မြို့ရဲ့အဓိကဆေးရုံတစ်ခုဖြစ်တဲ့charity clinic ဈေးရုံမှာကုသမှုတွေလုပ်သွားမှာဖြစ်ပါတယ်။တိုက်ခိုက်ကောင်းဆောင်နဗောနီဟာရုရှားနိုင်ငံအရှေ့ဘက်ခြမ်းကစိုက်ဘေးရီးယားဒေသမှာအစိတ်ခတ်ခံရတာလို့တန်တရားရှိနေကြပါတယ်ခင်ဗျာ။မြန်မာနိုင်ငံထဲကရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေပေးဖို့နဲ့ရေရှည်ခံမဲ့အဖြစ်ရဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံပြင်ပမှာတိုင်းပြည်မဲ့ဖြစ်နေရတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့လွန်ခဲ့တဲ့3နှစ်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးတော့အခုချိန်ထိဆက်ရောက်နေကြသလိုကိုဗစ် -19 ကြောင့်ဒုက္ခတွေပိုတိုးသွားတယ်လို့လည်း UNHCR ပြောခွင့်ရကတောက်ချနေမှာပြောလိုက်ပါတယ်။တရုတ်အစ်စ်မြင့်ဆုံးနိုင်ငံသားရဲ့ရာရှိတူဟာတောင်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေရက်ပြီးတရုတ်အမေရိကန်ဆက်ဆံရေးစကားဆက်ထိုးနေချိန်မှာတောင်ကိုရီးယားနိုင်ငံကိုရောက်လာပါတယ်။တရုတ်ကွန်မြူနတီပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်ရန်ကြီးချီအနေနဲ့ကိုဗစ်ကမ္ဘာကာယောဂါစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းအပြီးမှာအစစ်အမြင့်ဆုံးအရာရှိဖြစ်နေခုလိုရောက်လာတာဖြစ်ပြီးတောင်ကိုရီးယားမျိုးသားလုံခြုံရေးအကြံပေးတင်တဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီနေ့ညပိုင်းအစီအစဉ်တွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကို net လောမှာယာယီရဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီလိုကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါဘုရား။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.